တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုအတွင်းမှာတည်ဆူခဲ့ကြတဲ့အထင်ကြီးတော်လှန်ရေးတစ်ချိန်ကိုကိုရီးယားပြည်ပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ကုန်ရှိန်နာမည်ကျော်ကြားမှုအဖြစ်တစ်ခုမှမချမ်းမဲ့ဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရောဂါမှုကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ကျန်တဲ့နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးချီကျက်နေတယ်။ရုံရုံတီတီနဲ့နောက်ကလိုက်ခဲကြပါလို့ရှေ့ကအော်ပြောနေကြတယ်။ငါတို့ဆက်ပြီးချီကျက်နေတယ်။ရုံရုံတီတီနဲ့နောက်ကလိုက်ခဲကြပါလို့အထိတ်တွေရတဲ့စာသားကိုတီဆိုနေကြတာဖြစ်ပါတယ်။ကျဲပေါ်ရဲဘက်တွေချာဆုံးသွားပြီနဲ့ကျွန်ုပ်တို့အနံ့ဆင့်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမငြိမ်းမငြိမ်းဆက်လက်ကြိုးစားသွားကြမယ်။ကြောက်ဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်တန်ခိုင်းမြဲစေပါရစေ။တည်ဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီးကျက်သွားကြမယ်လို့အထိတ်တွေရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူမှုအုံကြွားမှုမှာအင်မတန်မှအရေးပါတဲ့သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါရစေ။အခုမြန်မာနိုင်ငံကဆက်ရနာရှင်ဆန့်ကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့ကြိုးစားရုံးကံမှုကိုပြန်လည်အမှတ်ရစေသလိုမြန်မာပြည်သူတွေကိုအားပေးချင်တာကြောင့်ဒီဆိုရတာဖြစ်တယ်လို့ဒီတချင်းတီဆိုရိုက်ကူးရေးစီစဉ်သူ Soul People's Artist Association Soul ကီတူအမှုတင်ရရှင်များအစိုးရဥက္ကဋ္ဌဆုံးပြောင်းပြီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Emilian Hensingo Marching for Our Beloved is a songdedicated to the struggles and sacrifices of Gwangju citizens in May 1980.
ချစ်တော်သူတွေအတွက်ကြီးကြပ်ကြမယ်လို့အထိပယ်ရတဲ့ Marching for Our Beloved ဆိုတဲ့တချင်းဟာ1980ခုနှစ်မေလတုန်းက Gwangju မြို့မှာဖြစ်ခဲ့တဲ့ဆက်ရနာရှင်ဆန့်ကျင်တဲ့ဒီမိုကရေစီရေးအုံကြွမှုမှာပါဝင်လို့ရှားခဲ့သူတွေပေးဆက်ခဲ့ကြသူတွေအတွက်ဂုဏ်ပြုထားတဲ့တချင်းဖြစ်ပါတယ်။သူတို့ရဲ့လှူရှားပေးဆက်မှုတွေကြောင့်တောင်ကိုရီးယားဟာအခုဒီမိုကရေစီနိုင်ငံဖြစ်လာခဲ့တာပါ။တချင်းတွေကဒီမိုကရေစီပန်းတိုင်ရောက်တဲ့အထိခီးဆက်သွားမယ်လို့စောက်ဆုံးသွားတဲ့ရဲဘော်ရဲဘက်တွေကစံရစ်တဲ့သူတွေကဂရိတ္တစာပြုတဲ့တချင်းဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေကိုကျွန်တော်တို့လေးစားတယ်။သူတို့နဲ့အတူကျွန်တော်တို့တသားတဲ့ရည်တည်တယ်ဆိုတာကိုပြသခြင်းနဲ့အတွက်ဒီတချင်းကိုသူတို့အတွက်စိုးခဲ့ကြတာဖြစ်ပါတယ
်။လက်ရှိဒီမိုကရေစီနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာအရင်ကဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာခက်ခက်ခဲခဲတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာဖြစ်ပါတယ်။ကျောင်းသားတွေဦးဆောင်တဲ့အာဏာရှင်စနစ်ဆန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုတောင်ကိုရီးယားမှာ1960ကျင်းပပိုင်းတွေကစတင်ခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒီမိုကရေစီစနစ်စီကိုပြောင်းလဲစေဖို့အစပြုခဲ့တဲ့လှုပ်ရှားမှုကတော့1980မေလမှာဖြစ်ခဲ့တဲ့ဂွမ်ဂျူလူမှုအုပ်ကြွားမှုကြီးဖြစ်ပါတယ်။1980မေလ17ရက်နေ့တုန်းကဂွမ်ဂျူမြို့မှာဒီမိုကရေစီတောင်းဆိုတဲ့တက္ကသိုလ်ကျောင်းသားတွေကိုစစ်အာဏာရှင်သမ္မတဆန်တူးဝန်ရဲ့တပ်တွေကရရက်ဆက်ဆက်နှိမ်နင်းခဲ့တာကလည်းလူမှုတွေပါပါဝင်တဲ့အုံကြွားမှုကြီးဖြစ်ခဲ့တာပါဒီလူမှုလှုပ်ရှားမှုကြီးအတွင်တပ်တွေဖြိုခွဲပစ်ခတ်နေတဲ့မှာကိုဆန္ဒပြကြသူတွေကဒီတချင်းကိုတည်ဆုံနေကြတာဖြစ်ပါတယ်ဂွမ်ဂျူလှုပ်ရှားမှုမှာ2000ထက်မနည်းတည်ဆုံတယ်လို့သမိုင်းပညာရှင်တွေကပြောပါတယ
် This song is a protest song sung by democratic citizens students and workers of the Republic of Korea
ဒီတချင်းဟာတောင်ကိုရီးယားမှာ1980ပြည့်နှစ်မေလတုန်းကစစ်တပ်ရဲ့ဖိနှိပ်ဖြိုခွင်းမှုခံခဲ့ကြရတဲ့ဒီမိုကရေစီလိုလားသူပြည်သူတွေ၊ကျောင်းသားတွေ၊အလုပ်သမားတွေဒီဆိုခဲ့ကြတဲ့တော်လှန်ရေးတချင်းတစ်ပုဒ်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့တချင်းတစ်ပုဒ်လို့လည်းပြောလို့ရပါတယ်။အခုဆိုနိုင်ငံတော်ထိမ့်မှတ်ပွဲဖြစ်နှစ်စဉ်ပြုလုပ်တဲ့မေလ17ရက်နေ့ဂွမ်ဂျူးဒီမိုကရေစီရေးလူမှုလှုပ်ရှားမှုထိမ့်မှတ်နေ့ရောက်တိုင်းအဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေဒီတချင်းကိုတည်ဆိုကြတယ်လို့တောင်ကိုရီးယားသမ္မတကိုရိုင်လည်းဒီဆိုတဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်။1980ပြည့်နှစ်မေလတည်းကစလို့တောင်ကိုရီးယားပြည်သူတွေဟာစစ်အာဏာရှင်ကိုဘယ်တော့မှဒုထောက်အရှုံးမပေးခဲ့ကြတဲ့အတွက်အဆုံးမှအောင်မြင်မှုကိုရရှိခဲ့ကြပါတယ
်။တောင်ကိုရီးယားမှာပြည်သူတွေဒီမိုကရေစီနည်းလမ်းကျရွေးချယ်တဲ့သမ္မတကို1993ခုနှစ်မှာပထမဆုံးတင်မြှောက်နိုင်ခဲ့ကြပါတယ်။သူတို့နိုင်ငံမှာအခုလိုဒီမိုကရေစီရဖို့အတွက်နှစ်ပေါင်းများစွာအသက်တွေဆွန့်လွတ်ပေးဆက်ကြိုးစားခဲ့ကြရတာကြောင့်တောင်ကိုရီးယားတွေဟာမြန်မာပြည်သူတွေရဲ့ကြိုးစားမှုကိုကိုကျင်းစွာအားပေးနေကြတာဖြစ်ပါရဲ့
။ There are 25 musicians.And theatrical people.
မြန်မာပြည်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုးပြည်သူအမှုပညာရှင်များအသင်း Soul People's Art Association ရဲ့အစီအစဉ်နဲ့ဂီတနဲ့ပြဇာတ်အမှုပညာရှင်24ယောက်ပါဝင်ပြီးဆိုထားကြပါတယ်။ကျွန်တော်ကဒီအသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်။ကျွန်တော်တို့အားလုံးပြင်ဆင်ပြီးတခြင်းဗီဒီယိုအတွက်အားလုံးစုစည်းပြီးတော့ online ပေါ်မှာရော offline မှာပါဒီဆိုရိုက်ကူးတိဖြတ်ခဲ့ကြတာဖြစ်ပါတယ်။သတင်းတစ်ပတ်အတွင်းမှာလုံနိုင်ခဲ့ကြတော့ပါ
The artists involved in the project have been fighting for democracy.
ဒီတချင်းဗီဒီယိုရဲ့ကူရေးမှာပါဝင်ကြတဲ့လူပညာရှင်တွေဟာတန်ဂိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေအာဏာရှင်ကိုစန့်ကျင်တော်လှန်ခဲ့ကြသူတွေဖြစ်ပါတယ်။တန်ဂိုရီးယားနိုင်ငံမှာလေးစားခံရသူတွေလည်းဖြစ်ကြပါတယ်။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်ပြတ်သုံးရမယ်လို့ကျွန်တော်တို့အားလုံးထင်မြင်ပါတယ်။ဒီမိုကရေစီလိုလားကြတဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံရေးနဲ့အနိုင်ရရှိရေးအတွက်ကျွန်တော်တို့အားပေးနေမှာဖြစ်ပါတယ
်။တန်ဂိုရီးယားနိုင်ငံကဆက်အာဏာရှင်စန့်ကျင်ရေးမှာအထင်ကြီးဖြစ်ခဲ့တဲ့ Marching for our beloved ဖြစ်တော်သူတို့အတွက်ချီးတဲကြဆိုတဲ့သတင်းကိုမြန်မာဒီမိုကရေစီရေးအတွက်တည်ဆူထားကြတဲ့အမှုပညာရှင်တွေကလည်းသူတို့သတင်းကြောင့်မြန်မာနိုင်ငံကပြည်သူတွေအားကဲကြလိမ့်မယ်လို့မျှော်လင့်နေပါတယ်
။ Many Koreans support Myanmar's democratic citizens with their hearts, money and art.
တောင်ကိုရီးယားပြည်သူအများစုကဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်ရင်ထဲကနေရောငွေကြေးအရာရောအမှုပညာပိုင်းကနေပါအားပေးထောက်ခံနေကြပါတယ်။ကျွန်တော်တို့ဒီဆူပေးထားတဲ့သတင်းကသူတို့အတွက်အားတက်စေမယ်လို့မျှော်လင့်ပါတယ်။
သူတို့အားလုံးအနေနဲ့နောက်မှလည်းမြန်မာဒီမိုကရေစီရဲ့ထောက်ရှားသူတွေကအားပေးရည်တည်သွားမယ်လို့ Soul People's Artists Association အသင်းရဲ့ဥက္ကဋ္ဌဆုံပြောင်းပြီးက VOA မြန်မာပိုင်းကိုပြောကြားပါရယ
် We would like to support Myanmar citizens with art along with Koreans who wish for democracy in Myanmar
မြန်မာနိုင်ငံကဒီမိုကရေစီရေးလိုလားတဲ့ပြည်သူတွေကိုတောင်ကိုရီးယားပြည်သူတွေနဲ့အတူကျွန်တော်တို့ကအမှုပညာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံကဆက်ရနာရှင်စနစ်အဆုံးတက်ရေးအတွက်တောင်ကိုရီးယားမှာလှုပ်ရှားနေတဲ့ကုဆုမှုတို့ကလည်းတောင်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေကိုစာနာအားပေးကြတယ်လို့ပြောပါတယ်
။ဆိုတော့အခုဒီမိုကရေစီရဲ့ဟိုပါပေါ့နော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံအချင်းကအခုမြန်မာပြည်သူပြည်သားတွေခါးပြီးစွာနဲ့တုံ့ပြန်နေကြရတဲ့ဒီရက်စမှုအပေါင်းဟာဒီရုံမာမှုအပေါင်းတပ်ခုဆောင်တဲ့ဆက်အနာရှင်လက်အောက်ကနေပြီးတော့ရွေးချယ်နေတဲ့တိုက်ပွဲဝင်ပြီးတော့ဒီမိုကရေစီကိုရရှိခဲ့တဲ့ကိုရီးယားနိုင်ငံဖြစ်ပါတယ်။အဲတော့မြန်မာပြည်သူပြည်သားတွေအခုခံစားနေရတဲ့ဒီဒုက္ခဒုက္ခတွေအဲဒါကဒီမိုကရေစီကိုလိုချင်မှုတွေဒီလူဒီမိုကရေစီအတွက်တက်ဆွနေမှုတွေကိုတို့လုံးဝအပြည့်ဝနားလည်တယ်ကိုချင်းစားတယ်အဲတော့မို့သူတို့တွေလိုပဲရုံးကန်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားတွေကိုတို့ကတခြားနိုင်ငံကလူတွေလို့မမြင်မဲနဲ့တို့ရဲ့ဒီမိုကရေစီလူယူခံရတယ်လို့ခံစားရပြီးတော့အခုဆိုရင်ဒီအစိုးရတွေမကောက်ဘူးနော်ကိုချင်းပြည်သူပြည်ရဲ့လုံးဝဒီမြန်မာအရေးကိုသူရဲ့အရေးလိုပဲစိတ်ပါဝင်စားစားနဲ့တောက်လျှောက်ပေါ့နော်အကူညီပံ့ပိုးနေတာတွေအားပေးနေတာတွေအဲကျွန်တော်တို့ဆန္ဒပြတဲ့နေရာကိုအရောက်လာပြီးတော့ပေါ့နော်အပေါ်ရံမဟုတ်ဘူးထက်ထဲဝင်ဝင်နဲ့နော်ဒီရေလဲတဲတဲရနေရောခန်းစားချိုးစုံမြိတ်တွေပါကြပြီးတော့ကျွန်တော်တို့ကိုသူတို့ထောက်ခံအားပေးနေတဲ့အတွက်ကြောင့်မလို့ဒီလိုလှုပ်ရှားမှုဟာလည်းဒါသူတို့ရဲ့မြန်မာဒီမိုကရေစီကိုအားပေးထောက်ခံတယ်ဆိုတော့ဒီမုံမြက်တဲ့လှုပ်ရှားမှုတွေကတခုပါပဲဒါကျွန်တော်အနေနဲ့မြင်ပါတယ်
တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်ရနာတိမ်မှုဆန့်ကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအားပေးထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တောင်ကိုရီးယားတာမန်ပြည်သူတွေစကားမကနိုင်ငံရေးသမားတွေ၊ဘာသာရေးအစည်းအဝေးတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေနှင်းပေါင်းဆောင်တဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်။ဒီမှာရှင်ရမယ်ပါ။